ရရှိမြရှင်မတန်ကာလမိုးမကြသေးပေမဲ့တချို့တောင်သူလယ်သမားတွေထုံရေးပြင်သူပြင်ပေါင်းရှင်းသူရှင်းနေကြပြီးမြေသိမ်းရာသိမ်းခံထားရပေမဲ့မန္တလေးတိုင်းမိမျိုးခေါ်ပြင်ဦးလွင်ကတောင်သူတွေဟာလယ်ယာလုပ်ငန်းကလွဲလို့တခြားဘာမှမလုပ်တတ်တဲ့အတွက်အမှုခင်းဖြစ်နေတဲ့မြေမှာပဲအရင်အစိုးရလက်ထက်ကအတိုင်းနောင်ခါလာနောင်ခါစေဝင်ရောက်လုကင်နေရပါတယ်မြေယာအမှုခင်းမရှိတဲ့တောင်သူလယ်သမားတွေကတော့သိပ္ပံနီးကြဆိုက်ပျိုးရေးစနစ်မဖော်ဆောင်နိုင်သမျှအခါလွန်မိုးအခမဲ့မိုးတွေကြောင့်တကြောင်ကြကြနဲ့တမင်ရိုးကြဆိုက်ပျိုးထွန်ရဲရပါတယ်ခေတ်ဆက်ဆက်ကတင်းထားတဲ့မြေတွေကိုတောင်သူတွေလက်ပြန်လွှဲအပ်တာရှိပေမဲ့အကုန်ပြန်မအပ်နိုင်ဘူးလို့မင်းမျိုးအခြေဆိုင်တောင်သူလယ်သမားအကျိုးဆောင်ဦးဆိုင်မင်းလက်ကပြောပါတယ်
အရင်ဆိုရဆောင်တော့မယ်ဆိုတော့လက်ကျန်တွေကိုတက်ရှိဆိုရနေပြန်လည်ပြီးဆောင်လိုက်တယ်လေပြေးမယ်ဆိုပြီးပြောပြီးမပေးခဲ့တာလည်းပြန်ဆောင်တော့တယ်ဒီအဆိုရတဲ့လက်ထက်ကြတော့ပြန်ပေးဖို့တော့အစီအစဉ်တော့ရှိတယ်ဒါပေမဲ့ချိုးနေရာတွေမှာအနေချင်းရှိပေမဲ့ပြင်ဦးလွင်လိုဟာမျိုးကြတော့အကုန်လုံးမပေးနိုင်ဘူးပေါ့နော်စီမံကိန်းနဲ့ပတ်သက်တဲ့ဟာတွေကြတော့ပြန်မရဘူးပေါ့ဒုသမရဥပဒေယူကိုယ်တိုင်လာတာတော့မှညရာအနှင်းပွဲမလုတ်ပေးနိုင်ဘူးပေါ့လုတ်ချင်တယ်သူကဒါပေမဲ့မလုတ်နိုင်ခဲ့တာ
ဒုတိယသမရနှစ်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့လေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများပြန်လည်စစ်ဆေးရေးဘူကော်မတီကိုမနစ်ကမေလမှာဖွဲ့စည်းတော့ကဒုဥက္ကဋ္ဌတွေကပြည်ထရေးဝန်ကြီးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးတွေဖြစ်ကြပြီးပြည်ထရေးဒုတိယဝန်ကြီးကအထွေထွေမှုဖြစ်ပါတယ်ဖွဲ့ဝင်တွေကတော့ကာကွယ်ရေးဝန်ကြီးတယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးစက်မှုဝန်ကြီးဆောက်လုပ်ရေးဝန်ကြီးနေပြည်တော်ကောင်စီဥက္ကဋ္ဌနဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေကဝန်ကြီးချုပ်တွေဖြစ်ပါတယ်။ဒါရီဒီလိုရှိပေမဲ့စီမံကိန်းမြေမာဝင်ရောက်စိုက်ပျိုးတဲ့မန္တလေးတိုင်းစင်ကိုင်မြို့နယ်ကလယ်သမား9ယောက်ပြီးခဲ့တဲ့လကထောင်နှံ2လစီချမှတ်ခံရပါတယ်။မြေအေကတထောင်ကျော်မှာစိုက်ပျိုးရေးဦးစီးဌာနနဲ့ဆက်မှုသီးနှံနဲ့ကော်ဖီစီမံကိန်းဌာနခွဲက2014ခုနှစ်မှာမူတော်မောင်မောင်ကုမ္ပဏီကို20အငှားချထားတဲ့မြေမာဝင်ရောက်စိုက်ပျိုးမှုနဲ့ပြစ်ဒဏ်ချမှတ်ခံရတာပါ။ဒီလိုဖြစ်ရတွေ့သူ့ပတ်ဝန်းကျင်မှာရှိတာကိုလည်းဦးဆိုင်မင်းလက်က
နောင်ချိုဘက်လည်းခြားတယ်မေမျိုးနဲ့နောင်ချိုကတော့ကဲ့ရဆိုတော့မြေတွေကလည်းစီမံကိန်းမြေတွေကြီးပဲဒီဟာတွေကဆက်ဖြစ်နေတာပဲကျွန်တော်ကဌာနဆိုင်ရာမေးကြည့်တယ်တော်တော်ကိုယ်စားလေးမေးကြည့်ရောလေဒီစီမံကိန်းနဲ့တင်ထားတဲ့မြေကိုပြန်မဆွတ်တော့သေးဘူးပေါ့နော
်စီမံကိန်းမြေဖြစ်နေတာမို့တောင်သူတွေလည်းပြန်မလွှဲအပ်လဲထွန်းရဆက်ပြိုးရေးပဲလုတ်တတ်တာမို့မေမျိုးကတောင်သူတွေထွန်းရေးပြင်နေပါပြီလား
ပြင်းနေပါလေဗျပြင်းနေဆိုတာကအရင်ဆိုရလက်ထက်ကလိုပဲလုံမြဲပေါ့ပြန်ပြီးတရားဝင်တော့မရဘူးတရားတွေတော့ဆွဲခံထားရတော့မှာပေါ့ဒါပေမဲ့အဲ့ဒီတော့ကလည်းထုံမြဲထုံမြဲလုံမြဲလုံမြဲပဲအခုလည်းဒီလိုပဲတွားနေရတာပေါ့နော်တရားရင်ဆိုင်ရင်လည်းလုံနေရတာပေါ့ထုံထုံတိုက်တာရတော့မကိုဟာကိုထုံနေပေါ့ဗျတရားဆွဲလက်ခံရတာပေါ့အဲ့ဒီအချိန်မှာစိုက်လို့ပဲရတယ်ဆိုတာနေရောမှဒီလေယာဉ်မင်းနဲ့ပတ်သက်ပြီးတော့တရားဝင်ပေးရတော့မရှိဘူးပေါ့
မင်းမျိုးကတောင်သူတွေလိုအရာရီတိုင်းကတောင်သူလယ်သမားတွေစိုက်ဖို့ပြို့ဖို့ပြင်ဆင်နေတာကိုဘုကလေးမျိုးနေပဲရောက်နေတဲ့တောင်သူလယ်သမားအကျိုးဆောင်ကိုရဲအဖွဲ့ဝင်ဦးစော်ရန်က
အပြင်းနေပြီခုကျွန်တော်ရောက်တဲ့ဘုကလေးဘက်မှာဆိုလို့ရှိရင်လေစပားကစောစောစိုက်တဲ့လူတွေကအခုရိပ်ပြီးသွားပြီအကုန်လုံးရိပ်ပြီးသွားတော့မိုးစပားအတွက်ရိုးရက်တီးရှို့လိုက်တော့သူကြာရတယ်ကြာရတယ်ဆိုလို့ရှိရင်မျောတာပဲပေါ့နော်အဲ့ဒါလောက်တဲ့လူကလောက်တယ်အမေစပားနဲ့နောက်ကျတဲ့လူတွေကအခုနောက်၁၀ရက်လောက်ဆိုအပြီးရိတ်ပြီးသွားမယ်လ
ေ။ ARI တိုင်းမှာစပားအဓိကထားစိုက်ပျိုးပြီးမဲ့မိုးနေတဲ့မကွေးတိုင်းစစ်ဖြူမျိုးနယ်မှာကိုင်းတိနှံဖြစ်ထွန်းပြီးနောက်မိုးကျက်သွန်အတွက်ပြင်ဆင်နေပြီလို့တောင်သူဦးမြင့်အောင်ကပြောပါရယ်
။ကျက်သွန်တရားဒီပြီးတော့အခုချိန်မှာတော့မြေပြန်ပြီးတော့ထွန်းရက်ပြီးတော့နောက်မိုးကျက်သွန်အတွက်ကိုထွန်းရက်ရက်ကြပြီပေါ့။ကျွန်တော်တို့ကရေသွန်းစိုက်တဲ့အနေနဲ့တချို့ကြတော့လေကိုင်းနေရတဲ့ငပြောသမားရေသွန်းစိုက်တာတို့အဲ့လိုတော့ရှိအောင်ကျွန်တော်တို့ကတော့ကျက်သွန်ကိုအဓိကစိုက်တော့ကြတော့ဒီကျက်သွန်ရာစီကကုန်းကင်းနေပြီးသွားတဲ့အခါကျပြန်ပြီးနှုတ်ပြီးတော့မြေပြန်ပြင်းနေကြပြီပေါ့မိုးရွာစီစိုက်ဖို့အတွက
်ဦးမြင့်အောင်လို့ရေသွန်းစိုက်ပြိုးတာပဲဖြစ်ဖြစ်တခြားနည်းနဲ့စိုက်ပြိုးတာပဲဖြစ်ဖြစ်စိုက်ပြိုးရေးဆိုတာရာသီဥတုပေါ်မူတည်နေတာမို့ခုလိုရာသီဥတုကမောက်ကမဖြစ်နေတဲ့ကာလမှာတောင်သူတွေကြုံရတာကိုလေ
တချို့ကြတော့လေမူးများလာတဲ့အခါကျတော့ဘူကရိုက်တာတို့ဘာလို့ကျက်သွန်နေမှာဆိုရင်လေတောက်တဲ့မီးတို့ဘာလို့ဖြစ်ကြတာအနှံ့နေပါကြလဲသူပွင့်ပူးလိုက်နေတဲ့ချိန်မှာမလို့အပ်တဲ့နဲ့မိုးရွာလာရင်လည်းပွင့်နေကြည့်သွားရင်နှံ့မရကြဘူးရေချီမှလည်းဖြစ်တဲ့နေရာမျိုးကြတော့လေရင်းနဲ့ပဲစိုက်ပြူးကြတာပေါ့တချို့ကြတော့လေရေတွင်းတူပြမိုးနဲ့စိုက်ရတဲ့အခါကျတော့ဒီလိုတချို့ကြတော့ဂျာကင်းကြီးကြတော့ဝေးတယ်လေအဲ့ဒီလိုမျိုးကြတော့မိုးနဲ့စိုက်ရတာပေါ့ပြီးခဲ့တဲ့နှစ်ကဆိုရင်ပဲကျွန်တော်နှံ့တင်းကြော်လောက်ချဘူးလေသူကတော့ပြက်တယ်နာမဖြစ်ဘူးစမုံနဲ့ပေါ်တော့အရင်တော့ပဲပြန်ရတယ်အဲ့တော့တောင်သူတွေကလည်းမိုးနဲ့အာကိုဆက်ရတဲ့ဟာရှုံးတာက များတာရှိတာပေါ့ရှုံးတော့မဆိုင်ကြတာတွေလည်းကျွနေသွားတာတွေလည်းဖြစ်တတ်ပါတယ်ဒီမှာ gain နဲ့ရတဲ့ကြတော့သူလိုတဲ့အချိန်မှာရေလိုရင်ရေပေးနိုင်တယ်ဆိုရင်တော့သူ့အနေနဲ့သူဒါမိမိညာနဲ့ကူပြီးလောက်ရတာပေါ့
ဒါမျိုးဟာတစ်နှစ်လည်းမဟုတ်တစ်နေရာတည်းမှာလည်းမဟုတ်နှစ်တိုင်းလုံလို့ရာသီဥတုကြောက်ဆိုင်ပြီးသားတိနံနေအလဟတပျက်စီးဆုံရှုံးနေရတာမဟုတ်စနစ်ကောင်းချမှတ်ဖို့ဆောင်ရွက်သင့်ပြီလို့တောင်သူလယ်သမားကျိုးဆောင်ကွန်ရက်အဖွဲ့ဝင်ဦးစော်ရန်ကပြောပါတယ်
ခေကောစနစ်ကောလေယာမီဥရီရောကွန်ပျူတာတွေအပိုင်းရောသိပ္ပံနီချစဉ်းစားရတော့မယ်ကျွန်တော်တို့နိုင်ငံကဘောမှာရာသီဥတုကိုဒုတိယခံစားရတော့နိုင်ငံဖြစ်မယ်လीဒီနေ့ကမိုးသဘာရိတ်ချိန်မှာပေါ့ဒတိုင်းမြေလုံးပုံတိုင်းချာခတ်ပြီးတော့မိုးတုံးကကြီးလိုက်တော့မိုးစဘာတွေမြေသိမ်းနိုင်တယ်အကုန်ကျုံသွားတယ်မိုးစဘာကဒီကမှပြင်း40လောက်ထွက်တာမြေစဘာကဒီကောက်တင်း100ကျော်ထွက်တယ်အထွက်လက်ထွက်ကအခုတခါမိုးလဲရွာတော့အဲ့စဘာတွေက AI တိုင်းတိုင်းလုံးနဲ့ဘိုးတိုင်းတိုင်းလုံးကစဘာကနဲတာမှမဟုတ်ပါအဲ့တော့ကျွန်တော်တို့ကဆက်မှုလည်းအမဖော်ဆောင်နိုင်တော့ဒီစဘာတွေကိုရိတ်သိမ်းချွေလေးဆက်ကြီးတွေလည်းမရှိတဲ့အခါကျတော့ပျက်စီးကုန်တယ်တချို့ဟာတွေပေါ့နော်အဲ့လေမားကြီးကလည်းစိတ်ကြကြတော့နောက်မှမှဘလို့ဆက်လုံးလဲဒီလိုပဲဆက်ဖြစ်နေဘလို့လုံးလဲဒါတွေကိုလည်းကျွန်တော်ကစဉ်းစားပြီးတော့စက်မှုလေယာဖြစ်အောင်ကြောင်းယူရမှာသူအုပ်ချုပ်တဲ့ policy တွေပေါ့နော်ဒီဘဝစီမံကိန်းကြီးရေးဆွဲတဲ့လူတွေကခရယာကြလိမ့်မယ်အ
ဲ့ဒီလိုစီမံကိန်းရေးဆွဲတဲ့အခါစည်ရင်စရာတွေတိကျမှန်ကန်မှထိရောက်မှာဖြစ်ပေမဲ့ဗမာပြည်ဟာထမ်းမင်မော်ကစာပေနိုင်ငံလို့ social လမ်းစဉ်ခေတ်ကပြောဆမှတ်ရှိခဲ့ပါတယ်စက်ပြိုးဤကစည်ရင်အတိကျရဖို့ကွင်းစင်စစ်တမ်းကောက်တဲ့အခါထမင်မော်တက်ပြီးအမြင့်ကစီးမြင်ရတဲ့လေယာမြေအကျယ်အဝန်းကိုစိတ်မှန်းနဲ့ဆင်းရင်ပြုစုခဲ့တာကိုပြောတာပါဒီလိုစီးရင်တွေပြင်စီမံကိန်းမျိုးစုံအကြောင်းမျိုးစုံနဲ့မြေယာတွေတိမ့်တာရောစက်ပြိုးမြေနဲ့ဥယျာဉ်ချမ်းမြေမကွဲပြားတာရောစိတ်စရဲ့ချင်းငွေရဖို့တကယ်စိုက်ပျိုးတဲ့ဧကထက်ဘုတင်ပြတာတွေရောရှိနေပါတယ်ဒါတွေဘယ်လိုရှိရှိတော်သူလက်သမားဆစ်ဆစ်တွေဟာအခက်အခဲအကြက်တဲ့ကြားကရစ်ခါအတွက်ရုန်းကန်နေရမြဲဖြစ်ပါတယ်ရှင်